မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်မှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူအခွင့်အရေးရဖို့တောင်းဆိုမှုတွေရှိနေပါတယ်ဒီအကြောင်းအရာလေးကိုတင်ဆက်ဖော်ပြပေးသွားမှာဖြစ်ပါတယ်ဒီလောကမှာအမျိုးသားတွေကြီးစိုးတဲ့လောကဖြစ်ပါတယ်။အမျိုးသမီးတွေဟာမွေးရပအခွင့်အရေးကိုဆုံးရှုံးနေကြရတယ်လို့ယူဆကြပါတယ်။ဒါကြောင့်တရားမမျှတဲ့အမျိုးသားတွေနဲ့အမျိုးသမီးများဆက်ဆံရေးကိုတရားမျှတအောင်လှုပ်ဆောင်ဖို့လိုအပ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့လူဦးရေအလုံးမှာအမျိုးသမီးဦးရေကပိုပြီးတော့များပါတယ်။ဒါကြောင့်ကမ္ဘာလူအားပမာဏမှာဆိုလို့ရှိရင်80ရာခိုင်နှုန်းဟာဆိုလို့ရှိရင်အမျိုးသမီးထုရဲ့လောက်အားတွေဖြစ်ပြီးတော့20ရာခိုင်နှုန်းသာလျှင်အမျိုးသားတွေရဲ့လောက်အားပမာဏပဲဖြစ်ကြပါတယ်။ဒါပေမဲ့လို့ပိုင်ဆိုင်မှုနဲ့အခွင့်အာဏာရှိမှုမှာတော့အမျိုးသမီးတွေရဲ့ပိုင်ဆိုင်မှုဟာကမ္ဘာပိုင်ဆိုင်မှုရဲ့10ရာခိုင်နှုန်းတောင်မှမရှိပါဘူး။အိမ်ထောင်မိသားစုကနေစပြီးတော့တိုင်းပြည်ရဲ့အာဏာအစုံအမျိုးသားတွေကသာကြီးစိုးချေလှယ်ပြီးတော့ပိုင်ဆိုင်ကြတာကိုတွေ့ရမှာဖြစ်ပါတယ်။အခွင့်အာဏာလည်းအမျိုးသားတွေစီမှာရှိပါတယ်။ဒါကြောင့်မတရားဘူးလို့ယူဆကြပါတယ်။အမျိုးသမီးတူဟာအမျိုးသားများရဲ့ကျွံပြုတ်ခေါင်းပုံဖြတ်ခြင်းကိုခံကြရတယ်လို့မြင်နေမိပါတယ်။ဒီလိုမတရားမှုတွေကိုတရားမျှတအောင်လှုပ်ဆောင်တိုက်ပွဲမှုလိုအပ်တဲ့အကြောင်းတဖွာဖွာပြောဆိုလျက်ရှိကြပါတယ်။ဒီလိုအမျိုးသားတွေကအမျိုးသမီးတွေကိုချေလှယ်ချုပ်ကင်နိုင်ဖို့ဘာသာရေးယဉ်ကျေးမှုနဲ့ထုံနှန်းစင်လာတွေနဲ့ထိန်ချုပ်ထားတာကိုတွေ့ရပါတယ်။ဒါကြောင့်အမျိုးသမီးတွေဟာဖိနှိပ်မှုဘဝကနေပြီးတော့ရုံးမထွက်နိုင်ပဲဖြစ်ကြရပါတယ်။တကယ်ဆိုရင်ထာဝရဘုရားသခင်ဟာလူယောက်ျားနဲ့လူမိန်းမကိုအခွင့်အရေးတန်းတူညီမျှပေးထားတာပဲဖြစ်ပါတယ်။ဇီဝခန္ဓာဖွဲ့စည်းပုံကွဲပြားအောင်ဖန်ဆင်းတာကလည်းမျိုးဆက်တည်တံ့ပြန့်ပွားရေးအတွက်ဘုရားသခင်ရဲ့အလိုတော်ပဲဖြစ်ပါတယ်။အားနည်းသူဆိုပြီးတော့ခွဲခြားဆက်ဆံဖို့မဟုတ်ပါဘူး။ခန္ဓာကိုယ်ဖွဲ့စည်းပုံမတူလို့လဲစွမ်းဆောင်မှုမတူတာကိုလည်းအခွင့်အရေးယူရန်အကြောင်းမရှိပါဘူးအမျိုးသမီးရောအမျိုးသားနှစ်ဦးစလုံးမှာလူသမိုင်းတာဝန်ကိုကြရနေရကနေပြီးတော့အတူတကွတန်းဆောင်ကြရမှာပဲဖြစ်ပါတယ်ဒါပေမဲ့လို့ဘာသာရေးခေါင်းဆောင်များနဲ့အဲ့ဒီဘာသာကိုတီထွင်သူများဆိုလို့ရှိရင်အမျိုးသားများသာဖြစ်တာကြောင့်အမျိုးသမီးတွေကိုနေရာမပေးခြင်းကြပဲနဲ့အတွေးအခေါ်အားဖြင့်ထိန်းချုပ်ဖိနှိပ်ထားခြင်းဖြစ်တယ်လို့စဉ်းစားသုံးသပ်ထားတာကိုလည်းတွေ့မြင်ကြရပါတယ်။အဲ့ဒီအတွေးခေါ်ကိုလေ့လံရင်တခါတုန်းကဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်လေးတစ်ခုကိုပြောပြလိုပါတယ်။တခါတုန်းကလင်မယားနှစ်ဦးရှိပါတယ်။သူတို့အိမ်ထောင်မှာသူတို့ဖြတ်သန်းလာတဲ့ကုန်လွန်ခဲ့တဲ့နှစ်ပေါင်းများစွာကိုပြန်ပြောင်းစဉ်းစားကြည့်မယ်ဆိုလို့ရှိရင်လွန်ခဲ့တဲ့နှစ်ပေါင်း40ခန်းကတော့နှုတ်ပြတဲ့အချင်းတယောက်နဲ့တယောက်ယူသားတန့်ရှင်းစွာချစ်ခဲ့ကြတဲ့အချင်းတယောက်မျက်နှာတယောက်မတွေ့ဘဲမနေနိုင်ကြတဲ့အချိန်တယောက်နဲ့တယောက်နိမ့်နေကကအင်မတန်အမချစ်ခင်ကြတဲ့အချိန်နှွေဦးရာစီမှာဆိုလို့ရှိရင်ဂန်းကောပင်ရိပ်အောက်ခုံနှန်းကလေးမှာအတူတူထိုင်ခဲ့ကြတဲ့အချိန်အုပ်အောင်းငယ်လေးရဲ့လောမောပွဲတွန်တန်များနဲ့ပင်မြင့်ချက်ကနေပြီးတော့ဂျုံငယ်မောင်နှံရဲ့ချစ်တင်သောသားများကိုနားထောင်ခံစားကြရင်ဒီတစ်သက်လုံးတယောက်နဲ့တယောက်မခွဲတမ်းတစ္ဆာဆိုခဲ့ကြတဲ့အချိန်တရက်တစ်ကြီးအနေဝေးခဲ့တဲ့အချိန်များမှာလည်းယင်းနေ့ကခံစားချက်တွေကိုအပြန့်အလန်လွမ်းစာရေးခဲ့တဲ့အချိန်တွေအချိန်တန်ပြီးတော့ဘုရားသခင်ရှိမှာလည်းတင့်တယ်လှပစွာတစ္ဆာဆိုခဲ့ပုံတွေကိုသူတို့ဇနီးမောင်လာဟာပြန်လည်မြင်ရောက်လာပါတယ်။အိမ်တော်ရှင်ဘဝကိုရောက်သွားကြပြီးတဲ့အခါမှာလည်းတိုင်တိုင်ပင်ပင်နဲ့ဘဝတိုက်ပွဲရင်ဆိုင်ခဲ့ကြရတာတွေတယောက်စိတ်မကောင်းဖြစ်မှာကိုတယောက်ကမလိုလားကြတာတွေအထူးသဖြင့်ဇနီးဖြစ်သူရဲ့အဆစအယားယာအနစ်နာခံပင်ပန်းခံခဲ့ပုံရှိတာဖြစ်စေမရှိတာဖြစ်စေရှိတာလေးနဲ့မိသားစုအတွက်အကောင်းဆုံးဖြစ်အောင်စီမံချက်ပြုတ်ပေးပုံကိုတွေးနေမိပါတယ်။တာသမီရလာတဲ့အခါမှာလည်းတာသမီကိုပြုစုတာဝန်ယူရင်းနဲ့အိမ်ထောင်တာဝန်များပါမလစ်ဟင်းရအောင်လှုပ်ဆောင်တဲ့အခါနေမကောင်းဖြစ်တာတောင်မှတာသမီနဲ့ခင်မွန်းအတွက်ဇနီးတဲ့ဖြစ်သူကနေလောက်ကင်ပေးခဲ့တာတွေကလေးကြောင်းတက်တဲ့အရွယ်ရောက်တဲ့အခါမှာသူကပဲအဆအဆုံးကြောက်အပ်ကြောင်းဖို့တာဝန်ယူလှုပ်ဆောင်ခဲ့တာတွေ သားသမီးရဲ့လိမ္မာရေးချာပညာတတ်များဖြစ်လာအောင်ဆုံးမလမ်းပြပုံများနဲ့ညံ့တဲ့အထိအလုံးနဲ့လက်မပြတ်စောစောထားပြီးတော့ချက်ပြုတ်စီမံတာတွေအဲ့ဒီလိုလှုပ်ဆောင်ပေမဲ့လည်းတစ်ချက်ကလေးမှညှဉ်းညူခြင်းမရှိတာတွေကိုပြန်ပြီးတော့စဉ်းစားနေမိပါတယ်။ဟုတ်ပါတယ်။အိမ်မှုကိစ္စရဲ့99ရာခိုင်နှုန်းကိုဇနီးတဲ့ဖြစ်သူကပဲလုပ်ပေးနေတာပါ။ဒီအချိန်မှာလေမယားဘဝဟာတတိယအရွယ်ကိုဝင်ရောက်လို့နေပါပြီ။တယောက်နဲ့တယောက်ချစ်တယ်ဆိုတာထက်တယောက်အပေါ်တယောက်ကျင်နာသနာနားလည်ကြခြင်းရှိတယ်လို့ဆိုရင်ပို့ပြီးတော့မှန်ကန်ပါလိမ့်မယ်။ရှူအောင်စပင်နဲ့ထူထဲတဲ့မျက်မှန်တွေနဲ့သူတို့ရဲ့ဘဝတွေဟာနေဆောင်ချိန်ရောက်ပြီဆိုတာအချက်ပြနေတယ်လို့ပါပဲ။ဒါရီဟာသူတို့ရဲ့ချစ်ချင်းမြတ်တာဘလောက်ခိုင်မင်းအကြောင်းပြသနေတဲ့သက်သေတွေလည်းဖြစ်ပါတယ်။ဒါပေမဲ့လို့ဒီလိုကြာညောင်းခဲ့တဲ့ကာလများအချိန်တွေမှာဇနီးတဲ့ဖြစ်သူကလည်းအဖိနှိပ်ခံရလေခြင်းအနိုင်ကျင့်ခံရလေခြင်းငါခေါင်းပုံပြတ်ခံရလေခြင်းဆိုတဲ့အတွေ့တခါမှမဝင်ခဲ့ဘူးသလိုခင်မွန်းဖြစ်သူအနေနဲ့လည်းသူကတော့မိန်းမပဲငါကအိမ်ထောင်ဦးစီးပဲငါကရှာဖွေကျွေးမွေးတဲ့သူပဲငါစကားသာအတီးငါအမိန်ကိုတသွေးမသိမ်းသူကနာခံရမယ်သူပဲလို့ဘယ်သောအခါမှမစင်စားခဲ့ပါဘူးသူရဲ့ဇနီးတရားဆိုလို့ရှိရင်လေသူရဲ့ဘဝကျင်ဖို့တိုင်ပင်မော်တိုင်ပင်ဖက်ဆိုးတူကောင်းဖက်လောကမှာမရှိတော့တဲ့မိခင်အစားဘုရားသခင်ကပေးတဲ့မိခင်လိုပဲသဘောထားခဲ့ပါတယ်သူတို့နှစ်ယောက်ရဲ့ချစ်ချင်းမြတ်တာဟာအရာရာကိုလမ်းကြုံကြော်လာနိုင်ခဲ့သလိုဘဝရဲ့အောင်မြင်မှုကိုလည်းတွန်းအားပေးနေခဲ့တာကိုပြန်လည်စဉ်းစားနေမိပါတယ်။ဒါကြောင့်နောက်ဆုံးကောက်ချက်ချရမယ်ဆိုလို့ရှိရင်ခရစ်တော်မိမ့်မာတဲ့အတိုင်းလူသားတွေဟာအချင်းချင်းအမှန်တကယ်ချစ်ကြမယ်ဆိုရင်မိသားစုကိုလည်းအမှန်တကယ်ချစ်ကြမယ်ဆိုရင်အမျိုးသမီးတွေရဲ့ယောက်ျားများနဲ့တန်းတူညီမျှမှုရရှိဖို့အခွင့်အရေးဆိုပြီးတော့အထူးအော်ဖို့လူအပ်နေမှာမဟုတ်တဲ့အကြောင်းအနည်းငယ်ဖော်ပြလိုက်ပါတယ်။နာတော်သားဆင်သူအမျိုးသားအမျိုးသမီးအပေါင်းလည်းဒီအကြောင်းအရာလေးနဲ့ချင်းချင်းနိုင်ကြမယ်လို့ယူဆပါတယ်။ဒီကနေ့အိမ်တော်တစ်ခုမှာအမျိုးသားရောအမျိုးသမီးပါဘဝမှာအတူတကွလက်တွဲပြီးတော့တိုက်ပွဲများစွာကိုတိုင်ပင်နီးနောပြီးဖြည့်ရှင်းနေကြရတာဖြစ်ပါတယ်။ဒါကြောင့်ယောက်ျားဖြစ်သူကလည်းငါကအိမ်တော်ဦးသီးဆိုပြီးတော့ခွဲခြားဖို့မလိုသလိုအိမ်တော်ရှင်မကလည်းကောင်းဆုံးနဲ့ပံ့ပိုးပေးဖို့လိုအပ်ပါတယ်။စကားဆိုတစ်ခုရှိပါတယ်။စီးတဲ့ရေဆဲတဲ့ကဒင်းနဲ့ဒါကြောင့်မလို့မိမိတို့ရဲ့ရင်သွေးရတနာများကိုပြုစုရင်းနဲ့ဘဝမှာအမျိုးသားရောအမျိုးသမီးပါအတူတကွမခွဲခြားဘဲနဲ့ဖရာသခင်ပေးတဲ့ချစ်ချင်းမြတ်တာအားဖြင့်ပျော်ရွှင်တဲ့ကဘာလေးကိုတည်ဆောက်နိုင်ကြပါစေလို့ဆုမွန်တောင်းပြလိုက်ပါတယ်။အားလုံးပဲကျေးဇူးတင်ပါတယ်။ยาตะตุไม่อยากไหนเกจินาจิซันเยเยชาเนลอลาอญูสวยเวสีไต้หวันจองลาอตวยขอมจูโลมะซัซะมีราลาโดโลเทชิกีตวยอติเจนเลยินดีมูเรโจซาเมมิซาสวายคุณมากวยလူသားချင်းကြည်တယ်ကြည်များရှိလေခံစားမှုများချက်ပြူမရနိုင်ခဲ့ရှင်သာကြည့်စားရေရေချာနေလို့လားအမျိုးတွေဖွဲ့စီတိုင်းဝိုင်းကြလားအတွင်းခေါ်မှုလုံးမဆက်ဆက်မိလား
ြခဲ့ရတဲ့အစီအစဉ်နဲ့ပတ်သက်ပြီးမိတ်ဆွေများစာရေးဆက်သွယ်လိုပါကမျှော်လင့်စရာလူငယ်ကပါစာတိုက်တက်တာအမှတ်133 ရန်ကုန်မြို့မျှော်လင့်စရာလူငယ်ကပါစာတိုက်တက်တာအမှတ်133ရန်ကုန်မြို့တို့စာရေးဆက်သွယ်နိုင်ပါတယ်ခင်ဗျာဒါအပြင်အလင်းတို့ခရီးစဉ်ဆိုတဲ့တမချန်းစာစာပေးစာယူသင်ခန်းစာများကိုလည်းအခမဲ့မှာယူလေ့လာနိုင်ကြောင်းတရင်ကောင်းပါလိုက်ပါလေခင်ဗျာ